ိုဗစ်ကရောဂါရင်ဆိုင်နေရချိန်မှာဆီယောင်ဝန်ညွှန်ကြားချက်မပါဘဲကိုယ်တဘောနဲ့ကိုဆေးတောက်သုံးတာတွေမလုပ်ကြဘူးနဲ့ကျန်းမာရေးဆိုင်ရာသတင်းမှားတွေကိုရှောင်ရှားကြဖို့လဲကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကရောဂါကြောင့်သေဆုံးမှုနဲ့ကူးစက်သူဦးရေတိုးလာနေတာကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲဆေးဝါးမျိုးစုံကိုအွန်လိုင်းအပါအဝင်ပုံစံအမျိုးမျိုးနဲ့ရောင်းချသုံးစွဲနေသူတွေလည်းတိုးလာနေတာကြောင့်သတိထားဖို့ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါတချို့ဆေးတွေကိုသုံးစွဲရမှာကောင်းကျိုးထက်ဆိုးကျိုးဖြစ်နိုင်တာကြောင့်ကျွမ်းကျင်သူတွေနဲ့မတိုင်မီမဲ့တောက်သုံးတာတွေမလုပ်သင့်ဘူးလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
ဒီလိုလေဟိုအဓိကအတိပေးချင်တာကတော့အခုဒီလိုကာလမှာဆိုလို့ရှိရင်ဟိုဆေးကိုတောက်ပါလားဒီဆေးကတော့အဆွမ်းထက်တယ်စသဖြင့်နော်ဗိုက်တာမင်တွေမျိုးစုံတချို့ဆေးတွေမျိုးစုံကိုဟိုဘောနော်အွန်လိုင်းအတဆင့်နော်မြှဝေတာမှာတချို့တွေကထင်အောင်ထင်မှားဖြစ်ပြီးတော့ခါကြဒီလိုမျိုးမလိုအပ်ဖယ်နဲ့တောက်ကြတဲ့ဟာမျိုးတွေရှိပါတယ်ဒါဟာကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေပါတယ်ဗိုက်တာမင်ပဲဖြစ်ဖြစ်ဆေးပဲဖြစ်ဖြစ်လိုအပ်တဲ့သူအတွက်ကဒါဟာတကယ်ကိုအော်အတုံးဝင်ပြီးတော့အစွမ်းထက်တင်မယ်လို့မလိုတဲ့လူအတွက်ကတော့ပိုရှံလို့ရှိရင်ဒုက္ခများစေပါတယ်မလိုအပ်ဘဲနဲ့เนาะเนาะဒါဟာကိုဗစ်ကိုကာကွယ်တယ်ဆိုပြီးတော့ဝယ်တောက်ကြတယ်မရှိမရှိမယ်ဒါမျိုးတွေဟာဆိုလို့ရှိရင်ဝင်ဝင်နေတဲ့လူတွေအတွက်ကသူတို့ရဲ့အကြောက်ရုံစိတ်ကြတာသူတို့ဝယ်တောက်ဝင်မလို့ဒါဟာလည်းမဖြစ်သင့်ပါဘူးဒါကြောင့်မို့เนาะဟိုမလိုအပ်ဘဲနဲ့ဆေးတွေမတောက်ကြပါနဲ့
ဒီလိုအချိန်မှာယောဂကိုကာကွယ်နိုင်မှုအတွက်ဆိုကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးပြီးအေးဝအောင်အိပ်စက်ဖို့နဲ့တင့်တဲ့နဲ့ကိုလက်လှုပ်ရှားလေ့ကျင့်ခန်းကိုပုံမှန်လုပ်ပေးပြီးကိုခံအားကောင်းအောင်နေထိုင်မှုအရေးကြီးတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကိုဗစ်ရောဂါကိုရှိနေပေမဲ့ယောဂလက္ခဏာမပြသူတွေစီကနေတခြားသူတွေကိုကူးစက်နိုင်လို့စီဂျိုယောဂနဲ့နာတာရှည်ယောဂရှိသူတွေအနေနဲ့ကိုယ်အိမ်နေရင်းတွင်မှသာတခြားနေထိုင်ဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဗဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းတဦးတယောက်ချင်းစီအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်နေဖို့ကအဓိကချရတယ်လို့အွန်လိုင်းကနေတဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်
။ကျွမ်းထက်တယ်လဲပြောသူတော့ကျမတို့ပြည်သူတွေရဲ့အဓိကတာဝန်ကတော့ကိုယ့်ကျန်းမာရေးကိုဂရုစိုက်ဖို့ပဲ။ကိုယ့်ကျန်းမာရေးကိုဂရုစိုက်ပါ။ကိုဟိုမပိုးဝင်ပြီဆိုရင်ဒီဟာကိုကြော်လွှားနိုင်ဖို့စိတ်ဓာတ်အင်အားနဲ့ဒီမကပေါ့နော်ကျမတို့နိုင်ငံတော်ကပေးတဲ့ကျမရေးဆောင်ရှောက်မှုအင်အားနဲ့ကြော်လွှားပါဟိုကိုဗစ်ရောဂါပိုမဝင်သေးဘူးဆိုရင်လည်းနောက်မဝင်အောင်လို့ကိုယ့်ကိုမကူးစက်အောင်လို့တခြားလူတွေမကူးစက်အောင်လို့ညီမျိုးမျိုးနဲ့ကြိုးစားကြပါလို့ကျမအနေနဲ့မေတ္တာရခံချင်ပါတယ်။ကြံတဲ့ကိစ္စတွေတော့ကျမတို့နိုင်ငံတော်ကနေပြီးတတ်နိုင်သမျှတာဝန်ယူပါမယ်။ကျမတတ်နိုင်သမျှလို့ပြောတာဘာဖြစ်လို့လဲဆိုတော့အလုံးကိုလည်းကျမတို့ကနေပြီးကြိုတင်ပြီးတော့ခံမှန်းလို့မရပါဘူး။ခမန်းနိုင်သူရောခမန်းပြီတော့ပြည်သူလူထုမထိခိုက်အောင်နိုင်ငံတော်မထိခိုက်အောင်လို့ကျမတို့ဒီဇိုင်းမှမှလုပ်နေပါတယ်ဆိုတော့ပြည်သူတွေယုံကြည်စေချင်ပါတယ
်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာကိုဗစ်အတည်ပြုလိုနာပေါင်း12,000ကျော်ရှိနေပြီးသေဆုံးသူကတော့284ဦးရှိပါတယ်ယောဂပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့3,300ကျော်ရှိထားပြီးဖြစ်ပါတယ်ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အမေအဖြစ်အစီအစဉ်ကိုလည်းအင်္ဂါဗုဒ္ဓဟူးနဲ့ဇာတာပတိနေ့တွေမှာထုတ်လွှင့်ဖြေချပေးမှာဖြစ်လို့ကာယယောဂသတင်းအမှားတွေကိုမယုံချဘူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။လက်ရှိကာလမှာဆိုလို့ရှိရင်တော့လူတွေကကြောက်လန့်နေတာခွင့်ကောင်းယူပြီးတဲ့အခါကျချူတောက်ပေါင်းစုံဘက်ပေါင်းစုံနဲ့သတင်းအမှားကိုသတင်းအမှန်တစ်ဖွဲ့เนาะ set တွေကိုအချက်လက်တွေကိုเนาะခုနပြောလို့เนาะအပားတွေကိုဟိုအပေါ်ကနေပြီးတော့တကြားအုပ်ပြီးတဲ့အခါကျတော့เนาะဟိုခုနအမှန်တစ်ဖွဲ့ဒီလိုမျိုးတွေတင်ပြတဲ့ကိစ္စတွေကလည်းအလုံးအရည်များပါတယ်မလုံသင့်ပါဘူးဒီအချိန်မှာဆိုအားလုံးကအသက်နဲ့ရင်းပြီးတော့လုံနေရတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့သတင်းမှားဟာအများကြီးသူတို့အတွက်အများကြီးအသက်အန္တရာယ်ကိုထိခိုက်နိုင်ပါတယ်ဒါလေးကိုလည်းသတိပေးလိုပါတယ်
ဒီကနေ့အစောပိုင်းထုတ်ပြန်တဲ့စီးရင်တွေအရာကိုဗစ်ရောဂါကူးစက်သူ12,425ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထဲမှာစတုထနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့284ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။